သာသနာတော်နှစ်2552ခုနှစ်ကောဇာသက်ကရိ1600ရက်ွက်ဒုတိယအကြိမ်1600ရက်ွက်လုံးဆိုင်ရာဝါတွင်းဝါပဆွမ်းအောင်ဝဲဓမ္မပူဇာသဘင်ဝဲဟောကြားအပ်သည်ကိုချင်းတရားဒေသနှင့်လူအစင်တန်းတရားဒေသနာတော်ဘုရားမြတ်စွာဤမဟာကရုဏာကုံအာယုံပြုကတိကျဖွဲ့စွာသောဝန္ဒနာပနာမအာတိတဂါထာကိုယူဆပူဇော်ခြင်းဖြင့်ဒီကနေ့ညဓမ္မပူဇာဓမ္မသဘင်အခမ်းအနားကိုစကြရအောင်ယောကပဂောတိဟိတိယပမေယံကာလံကရဏောတိဒုက္ခရာနိခေရံကတောလောကဟိတာယနာထောနမောမဟာကရုဏိကတတတယောနာထောဝိနိယမြာစွာတတဝါဤသံသာစီပွားလောလာတောင်းတဘုံပေါင်းခါသဖြင့်နာထမြညာခြင်းရှင်တော်မြတ်ဖရာသည်ကပ္ပဂောတိဟိပိဂရေကဘာအရေအတွက်အသင်္ချာတို့ဖြင့်တော်လဲအဘေမေယံရေတွင်တိုင်းတာဖော်ပြခြင်းမှာမစွာနိုင်ပါသောကာလမေအသင်္ချေသိမ့်နေကဘာရှိချာသောကာလပတ်လုံးလောကဟိတယတတလောကဤအကျိုးစီးပွားအလုံးပါတတိဒုက္ခရာနိဥ္စာသက်ချင်းလက်အင်္ဂါမေတ္တာကြီးမှသမိတာနှင့်တထာဇနိစွန်ញင်းဤဟုစတိထဝေငါသက်အစုအလုံးခဲ့သောမူတော်ကိုကရောတော်ဖျားဖြစ်ရန်ဤတန်ကျုပ်ကိုအာထုတော်မူရသည်ဖြစ်၍ခေရလက်ချင်းမြန်လုံးအသက်ဆုံးလည်းနှလုံးစေဝံကိုရောဤပင်ပန်းခြင်းသို့ကတောဘဝဒနာကျင့်ခံများစွာရောက်တော်မူခဲ့ရရှာလေသည်မဟာကရုဏီကတ္တတ္တဝါများယေဝေတာကေသူတနာချေခင်မဟာကရုဏာရှင်ဖြစ်တော်မူသောတသနာတသဝိနည်းများစွာတတဝါဤသံသာစီပွားလိုလာတောင်းတပုံပေါင်းခါသည်ဖြင့်နာထမြညာထိုရှင်တော်မြတ်ဖရာအားနမောယုတိပြောင်းပြောင်းမင်္ဂလျော၏ကရောယုကျုရှိခိုးခြင်းသည်အထုဘဝတုစင်စစ်မသွေဖြစ်ပါစေသတည်းကိုချင်းတရားဒီသားလည်းလူအစင်တန်းဒီကနေ့လူလောကမှာလူတွေဘာနဲ့အစင်တန်းခွဲခြားနေကြသလဲဆိုတာစဉ်းကျင်စဉ်းစားပြီးတော့ကြည့်ကြရအောင်ဘုရားမြတ်စွာကတော့ဓမ္မောဟိဝတ္တထတိထောဇနေတတလေဒိဋ္ဌိဝဓမ္မေအဘိသံပရာယံသယသောမြတ်ကိုရတိုင်းမိန့်ခဲ့တဲ့စကားတစ်ခုလူလောကလူအတိုင်းဝိုင်းထဲမှာတဲ့ဒီကနေ့ရောနောက်ခေတ်ရောယနေ့ခေတ်ရောနောက်ခေတ်ပါခုချင်းတရားသာအမျက်ဆုံးလို့မြတ်စွာဘုရားကဒီလိုဟောထားအဲ့တော့ဒီကနေ့ခေတ်မှာလူတွေကဘာနဲ့အစင်တန်းခွဲခြားနေကြတယ်ဆိုတော့ယာတုနဲ့ရောလူတွေအစင်တန်းမခွဲခြားကြဘူးလား
ခွဲခြားပါဗျာ
အေးယာတုနဲ့လည်းလူတွေရဲ့အစင်တန်းခွဲပြားခြားနားနေတယ်နောက်တစ်ခါစီစဉ်ဥစ္စာနဲ့ရောလူတွေဟာအစင်တန်းမခွဲခြားဘူးလား
ခွဲခြားပါဗျာ
စီစဉ်ဥစ္စာနဲ့လည်းခွဲအစင်တန်းခွဲခြားကြတယ်နောက်ပြီးတော့နေရဒေသလိုက်ပြီးတော့လည်းလူတွေကအစင်တန်းခွဲခြားကြသေးတယ်ငါကမြို့သားသူကတောသားဆိုပြီးတော့မခွဲဘူးလား
ခွဲပါဗျာ
အေး ရာဒေသလိုက်ပြီးတော့လေလူတွေကလူအစင်တန်းကိုခွဲခြားကြတယ်နောက်တစ်ခုကသူကတော့ educated အတွက်ဒီလူကတော့ uneducated ပညာမတတ်ဘူးဟိုလူကပညာတတ်တယ်ဆိုပြီးတော့သင်ထားတဲ့ပညာပေါ်မှာမူတည်ပြီးတော့ရမခွဲခြားဘူးလားဒါကဒီကနေ့ခေတ်မှာခွဲခြားနေတဲ့အနေအထားတစ်ခုကိုပြောတာနော်ဘုရားမြတ်စွာလက်ထက်တုန်းကဖျားပွင့်တော်မူခဲ့တဲ့ဒီကနေ့ခေတ်တော့အိန္ဒိယပေါ့နော်ဖျားပွင့်တော်မူခဲ့တဲ့နိုင်ငံမှာလူတွေအဆင့်တန်းဟာခွဲခြားဒီကနေ့ထိခွဲခြားတော့မယ်။ဘာနဲ့ခွဲခြားတယ်လဲလို့ဆိုလို့ရှိရင်အမျိုးဆက်နဲ့ခွဲခြားတယ်။မိသားစုအမျိုးဆက်ဆိုတာသူတို့စီမှာရှိတယ်။ဒါကဗာမျိုးဗမာပြည်မှာပဲအဲ့ဒီအမျိုးဆက်စာနေဆိုတာဗမာပြည်မှာတော့မရှိဘူး။တခြားနိုင်ငံတွေမှာရှိအိန္ဒိယနိုင်ငံမှာဆိုပိုများတယ်ပေါ့အဲ့ဒီအမျိုးရဲ့နာမည်နဲ့မှဲ့ရလို့နာမည်ကြီးတွေအရှိကြီးတွေဖြစ်ဗမာပြည်မှာတော့အဲ့ဒီနာမည်နဲ့တည်ပြီးတော့မှမှဲ့လို့မရှိကြဘူးဗမာပြည်မှာမျိုးရိုးစင်လာဆိုတာသိသတ်မှတ်မထားဘူးတခြားနိုင်ငံတွေမှာမဟုတ်အစင်ဆက်ဆွေး90မျိုး90ဆိုတာလို့မျိုးရိုးအစင်ဆက်သတ်မှတ်ထားတယ်ဒီလူတယောက်ဟာဘလောက်တော်တော်မျိုးရိုးကညံ့ခဲ့တယ်ဆိုရင်ဒီလူဟာတစ်သလုံးလူညံ့ဆိုင်ရင်လည်းမဝင်နေဟုတ်ကဲ့ဘလောက်ပညာတတ်တဲ့လူညံ့ဆိုင်ရင်လည်းဝင်သွားတယ်ဆိုတော့သူတို့မျိုးရိုးကနှိမ့်တဲ့မျိုးရိုးကမွေးလာပြီဆိုလို့ရှိရင်ဒီလူဟာတစ်သလုံးအနှိမ့်ထဲမှာရှိအမြင့်ထဲမှာမွေးလာတဲ့ပုဂ္ဂိုလ်ဟာပညာတတ်သည့်ဖြစ်စေပညာမတတ်သည့်ဖြစ်စေဒီလူကသာဝရအထက်တန်းရောက်နေတာဖြစ်လို့မျိုးရိုးနဲ့ခွဲခြားတာနော်ဘုန်းကြီးတို့သီရိလင်္ကာနေတော့ဆိုလို့ရှိရင်သီရိလင်္ကာနိုင်ငံဟာဘုရားဘာသာနိုင်ငံလေးဖြစ်တော်လဲလူမျိုးတွေအနေနဲ့ဆက်ခွဲခြားမှုဒီဆက်စနစ်ဟာရှိနေတော့မယ်ဆက်စနစ်ကဘယ်ထီအောင်ဝင်ရှိတော့ဆိုလို့ရှိရင်ယဟန်တန်ကားတွေတဲ့ထီအောင်ဝင်ရှိဒါဘုသူတ္တရှိအောင်ပြောပြသူတို့နိုင်ငံမှာစံမျိုးမျိုးရှိတဲ့ထဲမှာစံမြင့်စံနှိမ်ဆိုပြီးခွဲထားတာယဟန်တန်ဃာတွေမှာဂိုင်း3ဂိုင်းရှိတယ်အဓိကဂိုင်းကြီး3ဂိုင်းရှိတယ်နံပါတ်1ကရှန်ဂိုင်းလို့ခေါ်တယ်ထိုင်းနိုင်ငံအခြေပြုပြီးတော့ရောက်သွားတယ်တန်ဃာအဖွဲ့အစည်းတစ်ခုနမနိကအမရပူရဂိုင်းလို့ခေါ်တယ်ဗမာပြည်ဘိုးတော်မင်းတရားကြီးလက်ထက်မှာတီဟောကနေလာပြီးအမရပူရမြို့သိမ့်မှရန်ခံပြီးတော့သွားပြီးအဲ့ဒီပုဂ္ဂိုလ်ကတီထောင်ထားတဲ့ဂိုင်းကအမရပူရဂိုင်းနောက်ရမင်းညဂိုင်းဆိုတာရှိတယ်ရမင်းညဂိုင်းဆိုတာဒီကလျာဏီသိမ့်ဘိုးကကလျာဏီသိမ့်မှာလာပြီးတော့တီဟောကနေရန်ခံသွားတာပြီးတော့ဂိုင်းတီထောင်ရမင်းညဂိုင်းအဲ့တော့တီဟိုနိုင်ငံမှာရှန်ဂိုင်းရဲ့အမရပူရဂိုင်းရဲ့ရာမညခိုင်တန်ခါ3000လောက်ရှိတယ်ဂိုင်း3ဂိုင်းရှိတယ်ဂိုင်းတစ်ဂိုင်းမှာလည်းပဲဂိုင်းလေးတွေအများကြီးရှိသေးတယ်ကထားတော့အဲ့ဒီဂိုင်း3ဂိုင်းထဲမှာအားအကောင်းဆုံးဂိုင်းကဘယ်ဂိုင်းလို့ဆိုရှန်ဂိုင်းဘာဖြစ်လို့အင်အားကောင်းလဲဆိုရင်historical site လို့ခေါ်တဲ့သူတို့နိုင်ငံမှာတကယ်အဓိကဗုဒ္ဓဘာသာဌာနကြီးတွေကိုအဲ့ဒီရှန်ဂိုင်းကဘုန်းကြီးတွေကအုပ်စိုးထားတယ်။ပြီးတော့ရှန်ဂိုင်းဘုန်းကြီးတွေကဇာမျက်နေတဲ့ဇာမျက်မှာဘုန်းကြီးဝတ်ခွင့်ရတယ်ဇာနိုင်နေမောရဘူး။လူတိုင်းသူတို့ဂိုင်းထဲမှာဝင်ခွင့်မရှိဘူး။သူတို့နိုင်ငံသတ်မှတ်ထားတဲ့မျိုးရိုးစင်လာအစင်တန်းမြင့်တဲ့ပုဂ္ဂိုလ်ကသူတို့နိုင်ငံဂိုင်းထဲမှာဝင်ခွင့်ပြုတယ်အဲ့ဒါကိုမချေနှက်လို့အမရပူရဂိုင်းဆိုတာပေါ်လာမရပူရဂိုင်းကတော့လာခဲ့ထက်တန်းကြတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဇာမျက်နဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဇာနှိမ်နဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်သာသနာပေါင်းဝင်ပြီးကိုချင်းတရားချင်းနိုင်တဲ့ပုဂ္ဂိုလ်မှန်တယ်ကအကုန်လက်ခံအမရပူရဂိုင်းဘုမပြေကသွား Now, Brahminya Gaisara have told you, eh? Sanyin Sanyin Mayu Lekhan Biro. Tadana Mahu, we beat her. A ching gong it, kind of guy. Hello, Zangu Quechadara. Dimu Yoga, Muila, the Bugu, the Bari Velolu, Kauna Velolu, Soda Velolu. Dibuguwa, Lugonlu, Dilu Tavaratam and the Sunny Jiha. Tunanganima, Tonganio. Disaneha, the Gesinajin, Mangamu, Shida Lama Shibula. Tamago, Chikana Mahogu, New Yogu, Chikana. Hogan. Cast system, look hard. Zakku, Chikanio. Yamabi Mara, you know, Zak Chikana, Smith Machine. I have for you, Mangaroma. Sakwechamu, the bomb you need to cook your sheep. ပါတော့လို့ဆိုလို့ရှိရင်တင်ကြိုင်းထဲမှာလုံးလုံးတဲ့ပုံကိုယ်တွေသူ့ဘာရာစာလို့ခေါ်အဲ့ဒီသူ့ဘာရာစာတွေနဲ့ဂျန်တဲ့ပုံကိုယ်နောက်တစ်ခါရာဆိုရင်မှာဖရာကြောင့်ကြောင်းကြောင့်ဆိုပြီးတော့လှူထားတာတွေရှိတယ်ပေါ့ကျွန်ဆိုတဲ့သဘောကတော့ဖရာကိုပြုစုဖို့ဝေယဝိဇ္ဇလုပ်ဖို့ဆိုတဲ့အဓိပ္ပာယ်နဲ့လှူတာဘုရင်တွေကနေပြီးတော့လှူထားတဲ့ဖရာကြောင့်ကြောင်းကြောင့်ဆိုတာရှိတယ ထာမျိုးဖြစ်ခဲ့ဘူးတဲ့ပေါ့တိတ်ထင်ထင်ရှားရှားကြီးမဟုတ်ပေမဲ့လို့ဖြစ်ခဲ့ဘူးလေအဲ့တော့ဗမာပြည်မှာဇာခွဲညားမှုစနစ်ဆိုတာအလွန်အားနည်းတယ်အခုတော့လုံးဝပျောက်သွားပြီလို့ဒီလိုပြောအောင်နော်ကဲပါဇက်ပေါ့တချို့ကဲပါဆိုတာခုနကတုန်းကစားစရာမရှိလို့တောင်းစားရတဲ့ပုဂ္ဂိုလ်တွေကဲပါလို့ခေါ်ကြကဲပါယူပါအောနေရတဲ့ပုဂ္ဂိုလ်တွေမဟုတ်ကဲပါခေါ်တာဒီမှာအဲ့ဒီဇက်တွေကိုတချို့တော့ခွဲခြားခဲ့တယ်အခုတော့မြန်မာပြည်မှာဒီလိုမရှိဘူးလူဟာတူတူပဲပဲမျိုးရိုးကပဲလာလာမျိုးရိုးလည်းသတ်မှတ်ထားတာမရှိဘူးလူဟာလူတူတူပဲလို့ဆိုရက်ဓမ္မရဲ့လွန်မှုမှုဓမ္မကိုကျင့်သုံးတဲ့ပုဂ္ဂိုလ်ဒီသားလည်းဒီလူရဲ့အစဉ်တမ်းပဲဖြစ်ရမယ်ဘုရားမြတ်စွာရဲ့ဩဝါဒတော်တိုင်းပဲကြည့်လေဇက်ခွဲချမှုနဲ့ပတ်သက်လာလို့ရှိရင်ရသော်ဗျာလက်ထက်တုန်းကဒီတာကြီးရဆတ်ဆိုတာအလွန်မာမနာကြီးတဲ့အခွက်တခြားမျိုးရိုးနဲ့တောင်အိမ်တော်မဆက်ဘူးသူတို့ကအလွန်မာနာကြီးတယ်အလွန်မာနာကြီးလို့ဘုရားမြတ်စွာကဇက်ကိုတော်လှန်ပြီးတော့သာသနာ့ဟိုဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဝင်ကွင်းပြုပြီးတရားဒီသားနဲ့အဓိကလို့ဟောနေတဲ့အခါမှာသာသနာပေါင်းဝင်လာကြတယ်မင်းသား6ယောက်သာသနာပေါင်းဝင်လာမင်းသား6ယောက်ဆိုတာဗတ္တိယတို့အနုရုဒ္ဓတို့အာနန္ဒတို့ဒေဝတ္တတို့အပါဝင်ပေါ့တာကွင်မင်းသား6ယောက်သူတို့သာသနာပေါင်းဝင်လာတဲ့အခါကျတော့တာကိယတွေရဲ့မာနကိုချိုးနှိမ်တဲ့အနေနဲ့သူတို့ရဲ့ဆံမုတ်စိတ်ကိုတုတ်တင်ပေးရတဲ့သတ္တာသည်ဆိုတာဟောခုခေတ်တော့ beauty parlor တို့ဆံစားတို့ဟုတ်လားဆိုင်ကြီးတွေဖွင့်ပြီးတော့ဗက်ဆန်ရှားနေကြတာလေဘယ်သူကမှသူတို့အောက်တန်းစားလို့မထင်ဘူးအဲ့ဒီနိုင်ငံတွေမှာတော့သူများရဲ့ဆန်တို့မုတ်စိတ်တို့ရိတ်ပေးရတာလက်သေးခြေသေးပြီးတဲ့ပုံစံတွေအောက်တန်းစားလို့သတ်မှတ်တယ်အဲ့ဒီခေတ်ကအဲ့ဒီမင်းသားတွေရဲ့ဆန်မုတ်စိတ်ကိုပြုပြင်ပေးရတဲ့ဥပါဠိဆိုတဲ့ဆတ္တာသည်သူတို့နဲ့တူလိုက်ပါလားနေရေးဆိုတာမနေရဘူးသူကိုယ်တိုင်ပဲပစ္စည်းဥစ္စာတွေမင်းသားတွေကပေးထားတဲ့ရတနာထုတ်ကြီးကိုလမ်းမှာပြစ်ထားခဲ့ပြီးတော့သူကိုယ်တိုင်သာသနာပေါင်းဝင်မယ်ဆိုပြီးတော့လိုက်တာ။တာကိယမင်းသားတွေကဘလောက်စိတ်ကောင်းရှိလဲလို့ဆိုရင်မြတ်စွာဘုရားကိုရှောက်ကြတယ်အရှင်ဘုရား။တပည့်တော်တို့တာကိယတွေဟာဆက်ကိုအကြောင်းပြုပြီးတော့မာမနာတွေသိတတ်တယ်ဗျာတဲ့။အဲ့ဒီမာမနာချိုးတဲ့အနေနဲ့တပည့်တော်တို့ကိုဝကြီးဝငယ်ဆံမုတ်စိတ်ရိပ်ပြီးတော့ပြုနေတယ်ဟောဒီဥပါတိကိုအရင်သင်ကောင်းဖို့ပေးပါသူကိုတပည့်တော်ကရှစ်ကိုဝှချအယုသိပေးပြီးမှဝတ်ပါမယ်လို့ဆိုပြီးတော့သူတို့မမနာကိုနှိမ်တဲ့အနေနဲ့ဒီလိုလုပ်ခဲ့ကြတယ်။အဲ့တော့ထိုခိထိုခါကာလတော့ကစက်ကိုအခြေပြုပြီးတော့လူဒန်းစားခွဲခြားခဲ့ကြတယ်။တချို့နိုင်ငံတွေတော့ဗမာနိုင်ငံလည်းပဲရာဇဝင်တွေဖတ်ကြည့်မယ်ဆိုလို့ရှိရင် ဆန်းနှမျိုးရှိတယ်လို့ဒီလိုတတ်မှတ်ရမယ်လို့ထင်ပါဘုရားမြတ်စွာရဲ့ဒေသနာတော်ထဲမှာလည်းတချို့နိုင်ငံတွေကဆန်းနှမျိုးပဲရှိတယ်ဆန်းနှမျိုးကဘာလို့ဆိုရင်အယနဲ့ဓာတာအယဆိုတာအရှင်သခင်ဓာတာဆိုတာခြေတော်မျိုးကျွန်တော်မျိုးတစ်ချိန်လုံးကမြန်မာပြည်မှာလည်းပဲမင်းမျိုးမင်းနွယ်တွေကိုအရှင်သခင်လို့တတ်မှတ်ပြီးတော့ကြံတဲ့အတိုင်းသူပြည်သားတွေကိုခြေတော်မျိုးကျွန်တော်မျိုးဆိုပြီးတော့ဒီလိုဇက်ခွဲချတဲ့အနေထားလေးရှိခဲ့နော်အိန္ဒိယနိုင်ငံမှာကြတော့ဒါတော့မကအခြေခံအားဖြင့်ဆိုဇက်လေးမျိုးခွဲထားတယ်ခတ္တိယမင်းမျိုးမင်းနွယ်တွေကဇက်တစ်ခုနောက်ဗျမနပုံနာမျိုးပုံနာနွယ်တွေကတစ်ခုဝိတ္တလို့ဆိုရဲခုံတယ်လေလို့အယောင်းဝယ်လုံးကြတဲ့ပုံပေါ်တွေကဇက်တစ်ခုတုဒ္ဓလို့ဆိုရဲလုံငန်းမရွေးအကုန်လုတ်ပြီးတော့လောက်ကင်စားတော့ကြတဲ့ဆင်းရဲတဲ့လူတွေကတစုဆိုပြီးတော့လူလောကမှာဘဝအပေးအခြေအနေရလူတွေရဲ့အဆင့်တန်းကိုခွဲခြားသတ်မှတ်လိုက်တာခတ္တိယမျိုးကမွေးသည်မြလူတွေကအကုန်မင်းမျိုးမင်းနွယ်ပဲသွားရောတခြားလုံးဒီလိုဟာအကျင့်ကောင်းသည်ဖြစ်စေအကျင့်မကောင်းသည်ဖြစ်စေရာသက်ပန်သူကခတ္တိယမျိုးတွေဖြစ်သည့်အတွက်ကြောင့်အဆင့်မြင့်တယ်ဇမနမျိုးတွေကမွေးလာတဲ့ပုဂ္ဂိုလ်အနေနဲ့လူကောင်းပဲဖြစ်ဖြစ်လူမကောင်းတာပဲဖြစ်ဖြစ်တခြားလုံးအကောင်းကြီးပဲသူတို့ကကုံတဲ့လေလောက်ကမွေးလာတဲ့ပုဂ္ဂိုလ်အနေနဲ့တခြားလုံးကုံတဲ့လေလောက်အဆင့်တန်းပဲရပါတုဒ္ဓဆိုတဲ့သူဆင်းမျိုးကမွေးလာတဲ့ပုဂ္ဂိုလ်အကြတခြားလုံးနင်းပြဘဝပဲအောက်တန်းစားဘဝရောက်တော့ကြဟောတာမျိုးရိုးအလိုက်ဘယ်လိုပဲတရားချင်းဘယ်လိုပဲအချင်းကောင်းကောင်းဒီပုဂ္ဂိုလ်ဟာချက်တန်းရောက်မလာဘူးဒါလူကိုလူတွေရဲ့အဆင့်တန်းကိုကမ္ဘာလောကကြီးမှာဒီလိုသတ်မှတ်ပြီးတော့ခွဲခြားလာခဲ့ကြတခြားနိုင်ငံတွေမှာလည်းဒီလိုသတ်မှတ်ခွဲခြားတာမျိုးရှိနိုင်တယ်ပေါ့ဘုရားမြတ်စွာကအဲ့ဒီမျိုးရိုးနဲ့အခြေခံပြီးတော့လူအဆင့်တန်းသတ်မှတ်တဲ့စနစ်ကိုပယ်ဖြတ်ပြီးတော့ကိုချင်းတရားတည်တာလဲလူအဆင့်တန်းဆိုပြီးကိုချင်းတရားနဲ့သတ်မှတ်ဒါကတိတ်တဘာဝကြတယ်ဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်ကောင်းတာလို့ရင်လူကောင်းမကောင်းတာလို့ရင်မကောင်းဘူးကံမှုနာဝတ္တလောဟောတိကံမှုနာဟောတိဇမနောလူကြီးရဲ့လုံရက်ကိုချိန်ပြီးတော့ဒီလူဟာလူရုပ်ပါလုံရက်ကိုချိန်ပြီးတော့ဒီလူဟာလူတော့လူကောင်းလို့ဒီလိုသတ်မှတ်တယ်ကောင်းဟုတ်တာပေါ့ဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်သူများပစ္စည်းကိုခိုးရင်တခိုးပဲပေါ့သူများဥစ္စာကိုလူရတိုက်ခိုက်လို့ရှင်ဓမြပဲပေါ့သူရလုံရအတိုင်းပဲသူကနာမည်ရသူလှုပ်ထားအတိုင်းပဲနာမည်ရအလုံးသဘောကိုအခြေခံပြီးတော့သူရလှုပ်ဆောင်ရက်ကိုချိန်ပြီးတော့လူရအစင်တန်းဒါကိုခွဲခြားအဲ့တော့လူလောကဟာကိုချင်းတရားကိုမျက်ကွယ်ပြုပြီးတော့အခြားနိုင်ငံတွေနဲ့လူအဆင့်တန်းတွေကိုခွဲခြားနေတာကိုမြတ်စွာဘုရားကဒါမမှန်ကန်ဘူးတဲ့ဒါကြောင့်မို့မြတ်စွာဘုရားသာသနာတော်မှာဘယ်မျိုးရိုးကဝင်လာဝင်လာကိုချင်းတရားကောင်းပြီးတော့ကိုချင်းသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေဟာအမြင့်ဆုံးအစေတမ်းမြင့်ဆုံးပုဂ္ဂိုလ်ကြီးဖြစ်လာတာလေ။ဒါဖို့ဘုရားမြတ်စွာသာသနာတော်မှာမင်းမျိုးမင်းနွယ်တွေကအစအောက်ထစ်ဆုံးတရောင်းစားအထိဘုရားမြတ်စွာရဲ့သာသနာတော်မှာခူချင်းတရားဟောတာအဓိကထားပြီးတော့ခွင့်ပြုလာခဲ့တာတဲ့။သာသနာတော်ရောက်လာတာနဲ့တကြိမ်နဲ့ခူချင်းတရားနဲ့ပဲတိုက်တာတယ်ကျန်တာတွေနဲ့မတိုက်တာဘူး။ဟောဒီလိုအဲ့တော့လူလောကကြီးဟာသူရဲ့အစဉ်တန်းသတ်မှတ်လာတာခိုးခြင်းတရားနဲ့မသတ်မှတ်ဘဲနဲ့ဒီလိုမျိုးရိုးတွေနဲ့သတ်မှတ်လာတာဒါခိုးခြင်းတရားကိုမျက်ကွယ်ပြုလာတာဘလောက်ကြာလဲလူလောကကြီးဟာနှစ်ပေါင်းများစွာကြာနေပြီနှစ်ပေါင်းများစွာကြာနေပြီမြတ်စွာဘုရားက ကဘာဦးကလူသမိုင်းဆိုပြီးတော့အဂညာတုတ်တာကိုဟောထားတာရှိအဂညာတုတ်တာဟောထားတာရှိပြန်ပြောင်းပြီးတော့လူသမိုင်းကိုကြည့်လိုက်မယ်ဆိုလို့ရှိရင်အမတန်ရှည်လျားတဲ့ခေတ်ကာလအပိုင်းတစ်ခုဒီကနေ့ခေတ်တော့သိပ္ပံနိကြဆိုပြီးတော့အင်္ဂလိပ်လိုရေးထားတဲ့သိပ္ပံဆရာကြီးခုခေတ်ပြောတဲ့ဒီဒါဝင်ရဲ့ evolution theory အရလူဟာအစစ်နိုင်တဲ့တတ္တဝါကနေတဖြည်းဖြည်းမြင့်လာတယ်လို့အဲ့ဒီဒါဝင်ရေးတဲ့ the descendant of man ဆိုတဲ့စာအုပ်ရှိ the descendant of man သူကသူတင်ပြတဲ့အချက်အလက်တွေကတိတ်နောက်ကျသွားတယ်။မြတ်စွာဘုရားကကဘာဦးကလူသားတွေရဲ့အကြောင်းကဘာဦးကလူသားတွေဟာဘလို့ပေါ်လာတယ်ဆိုတာကိုမြတ်စွာဘုရားအခင်ညတ်တော့ဟောတာ။အလွန်စိတ်ဝင်စားစရာကောင်းတယ်။လူတွေဟာတကယ်တခိကာလတုန်းကကဘာဦးခိကာလတုန်းကလူတွေဘလောက်ကောင်းတယ်ဆိုတာဒီတုတ်တန်ကသိလို့ရတယ်။နောက်ပြီးလူတွေဟာဘာကြောင့်ဆိုးဝါးသွားတယ်လဲဆိုတာလည်းဒီတုတ်တန်ရသိနိုင်သူအစ်စင်တန်းတွေဟာဘလို့နှိမ့်ကြလာတယ်အဲ့တော့ရသော်ဗျာဒီတုတ်တန်မှာအနစ်ချုပ်ကတော့ခူချင်းတရားသီတာနဲ့လူလောကမှာအမျက်ဆုံးလောကမှာပုဂ္ဂိုလ်တွေမှာယဟန္တာဖြစ်သွားပြီဆိုရင်လူတွေကယဟန္တာဆိုပြီးတော့ကြည်ညိုကြတယ်လေးစားကြတယ်ဘာကြောင့်လဲธรรมะจองกุจิเตยจองยะหันนาเมญโยอဖြစ်တဲ့ยะหันนาမဟုတ်ကိုးွယ်တာမဟုတ်ဘူးပုံနာမျိုးอဖြစ်တဲ့ยะหันนาမဟုတ်ကိုးွယ်တာမဟုတ်ဘူးပစ္စည်းဥစ္စာချမ်းသာတဲ့ပုဂ္ဂိုလ်မဟုတ်ကိုးွယ်တာမဟုတ်ဘူးသူချင့်ခဲ့တဲ့တရားတော်ကိုကိုးွယ်တာအဲ့တော့ဓမ္မကိုကိုးွယ်ရသို့တော်လည်းဒီကနေ့ခေတ်မှာမျက်စိလည်ပြီးတော့ယုံဝတ္ထုကဲ့ကိုလိုက်ပြီးတော့ဟိုအချင်းကြီးပြီးတော့အကြောင်းရှာနေတာရှိသေးတယ်။ဘယ်ဆရာတော်ကြီးပြန်တော်မူသွားရင်ဓာတ်တော်ကြတယ်ဆိုပြီးတော့နော်။နောက်ဘယ်ဆရာတော်ကြီးကပြန်တော်မူတော့အယိုးကြီးကခွင်းဆက်ကြီးတို့ချိတ်ဆက်ကြီးတို့ပြောနေကြတယ်။အယိုးဆိုတာကဟိုပြောမယ်ဆိုရင်ဒါဘောဓိတ္တပေါ့နော်။ဒါဘောဓိတ္တဘုန်းကြီးတို့လည်းငယ်ငယ်တုန်းကကြားမှုတယ်။ယဟန္တာရဲ့အယိုးကချိတ်ဆက်တယ်ပဲဟောမှာတော့ယန္တာမဖြစ်ခင်မွေးကလေးကချိတ်ဆက်မှုချိတ်ဆက်ဖြစ်ရတာဟောယန္တာဖြစ်လို့ချိတ်ဆက်ပဲဟုတ်မယုံဓမ္မနဲ့ရိုက်ကြည့်တာပေါ့ယန္တာဖြစ်အောင်ကျင့်ပြီးတော့အယိုးကြီးကပြောင်းပြီးချိတ်ဆက်ဖြစ်တော့မှမလားမဖြစ်နိုင်ဘူးနော်စာရဲပါရာကယသော်ဖျားဖျားဖြစ်မဲ့ပုဂ္ဂိုလ်တကယ်ဒီဘဝမှာဖျားဖြစ်တော့မယ်ဆိုလို့ရှိရင်အယိုးကခွင်းဆက်ပစ္စေကဗုဒ္ဓဖြစ်မဲ့ပုဂ္ဂိုလ်ကချိတ်ဆက်ယဟန္တာကတာမန်လူတွေအတိုင်းပဲဘာမှမထူစာရဲပါတာကအဲ့လိုပဲပါအဲ့တော့ဘုရားကြတော့ထူးခြားတဲ့ဘုရားလောင်းဆိုတာတဦးပဲရှိတာကိုဘုရားပြည့်မဲ့ပုဂ္ဂိုလ်နောက်ဆုံးဘုရားပြည့်မဲ့အဆင့်ရောက်တဲ့ပုဂ္ဂိုလ်ဆိုတူးတယ်ရှိအဲ့တော့ခန္ဓာကိုယ်ရဲ့ structure ကမတူသူများနဲ့မတူဒါနဲ့မကဘူး32ပါးသောယောက်ျားများလက္ခဏာတွေနဲ့စာလိုက်မယ်ဆိုရင်ဒီပါရမီပုံရိပ်အမတ်တစိတ်တွေကသူများနဲ့မတူသူကထူးထူးချွန်ချွန်တရားကျင့်ကုသိုလ်ကောင်းမှုတွေလုပ်ထားတဲ့ပုဂ္ဂိုလ်ဆိုတော့မတူပေဘူးနောက်ပစ္စိကဗုဒ္ဓါဆိုတာလည်းပဲချိန်ဆက်ဖြစ်ရအောင်ကသူ့မှာလည်းပဲလက္ခဏာတွေအမှတ်သားလက္ခဏာတွေပါရမီပုံရိပ်တွေသူ့ရဲ့အမတ်တစိတ်တွေဟာရှိတယ်သူကလည်းပဲနတ်တင်ချေနဲ့ကဘာတသိန်းပါရမီဖြည့်လာတဲ့ပုဂ္ဂိုလ်နဲ့တာမှမဟုတ်တာအဲ့တော့သူဖြည့်ခြင်းခဲ့တဲ့ပါရမီပုံရိပ်အမှတ်တစိတ်တွေကရှိနေမှာပေါ့ဒါကိုဆုံးလို့လားအဲ့တော့ယန္တာဖြစ်သွားတဲ့အခါမှာဒီပုဂ္ဂိုလ်ရဲ့ချင့်ချံကြုတ်ကုတ်အာထုံမှုနဲ့သီလကုံသမာဓိကုံပညာကုံသူရရှိသွားတဲ့ဂုံကိုယ်သာလည်းကြည့်ရကျန်ကျန်တဲ့ရုပ်ဝတ္ထုကနေပြီးတော့ဆုံးဖြတ်လို့မရပါဘူးခင်ဗျာဆုံးဖြတ်လို့မရဘုရားနဲ့ပစ္စေကဗုဒ္ဓါကထူးခြားတဲ့အသင်္တရာနေရှိတာအဲ့တော့ဂျာမန်ပုဂ္ဂိုလ်တွေကဓာတ်တော်ကြလို့ဘာလို့ဆိုတာတချို့ကမဟုတ်ဘူး မဟုတ်ဘူးဆိုတာသိကြတယ်ပေါ့ခုခေတ်ကဓာတ်တော်ဆိုတာတွေကိုကံပြီးကံနဲ့လုံတာမျိုးပါရှိသေးတယ်နော်ဒီကနေ့မှာမြတ်စွာဘုရားရဲ့ဓာတ်တော်အစစ်ဆိုတာတွေ့ဖို့တောင်မှအမတန်ခဲနေဘုန်းကြီးတို့သီရိနိုင်ငံပြန်လာတဲ့အခါသီရိလင်္ကာနိုင်ငံပြန်လာကန်ဒီမှာဆရာတော်ကြီးတီဟိုဆရာတော်ကြီးတပါးမဟာဝိသုဒ္ဓရာမယကျောင်းတိုက်တဲ့ကိုလံမိုဈေးမတခေါ်ရမှရှိတဲ့ဆရာတော်ကြီးအဲဆရာတော်ကြီးကအကြကနာဘုန်းကြီးတို့ကိုစာပေခေါ်ခေါ်ပြီးတော့ဆွေးနွေးတယ်သူမရှင်းတာတွေမေးတယ်အဲ့တော့ဘုန်းကြီးပြန်တော့မယ်လို့ဆိုပြီးသွားပြီးတော့နှုတ်ဆက်တော့သူအဲဒီစာပေဆွေးနွေးခဲ့တာတွေကိုကျေးဇူးတင်ပြီးတော့ပြန်ကန်ဒီလက်ဆောင်ပေးတဲ့အနေနဲ့သူတို့ကြောင်းပါတဲ့ဆရာအစဉ်ဆက်ကိုးကွယ်ထားတဲ့ဘုရားဓာတ်တော်အစစ်ရှိပါတယ်တဲ့အဲ့ဒါကိုငါရှင်ကိုတဆူပေးလိုက်ပါမယ်ဆိုပြီးတော့တီကိုကနေပြီးပေးလိုက်တဲ့ဓာတ်တော်လေးကဘာနဲ့တူတော့ဆိုဆန်းစည်းလေးလို့ဗမာပြည်ကလို့အလုံးနေမဟုတ်ဘူးเนาะဗမာပြည်ကလို့အလုံးနေမဟုတ်ဘူးဆန်းစည်းကလေးလို့ခါလို့အဲ့တော့တီကိုကဓာတ်တော်နဲ့ဗမာဓာတ်တော်မတူဘူးဗမာပြည်ပါတချို့ကဓာတ်တော်ဆိုပြီးတော့ဓာတ်တော်ခြိုက်ကနေကောက်ထားတဲ့ကြောက်လုံးလေးတွေသေးလေးတွေအဲ့တော့ဖရာဓာတ်တော်အမှတ်နဲ့ကိုးကွယ်ရင်အကျိုးရှိ ሁላ ဆိုတာရှိပါဖရာရုပ်တုတောင်ကိုးကွယ်ရသေးတာပဲကိုးကွယ်လို့မရဘူးမဟုတ်ဘူးသို့သောဖရာဓာတ်တော်အစ်စ်ရဖို့ဆိုတာအလွန်ခဲပါတယ်ဖရာဓာတ်တော် artificial ပေါ့အတုကိုးကွယ်လို့လက်ကုသိုလ်ရပါလေကုသိုလ်ရတာတော့အစ်စ်လိုအာယုံပြုတ်ပြီးတော့ကိုးကွယ်မယ်ဆိုရင်ဘာကုသိုလ်ဘာအာယုံပြုတ်ပြီးရနိုင်အရေးကြီးတာတော့မြတ်စွာဘုရားရဲ့သီလသမารိပညာလို့ဆိုတဲ့ထူးခြားတဲ့ခုံတွေကိုဆက်ရောက်ဖို့ကအဓိကအဲထားတော့ဒါကစမ်းပြီလို့ပြောတဲ့ဟာအဲ့ဒါလို့ဒီလူလောကသမိုင်းမှာအခြေခံအကျဆုံးဖြစ်တဲ့ကိုချင်းတရားကိုအဓိကဗလာဒမထားပဲနဲ့ဇန္တာတွေနဲ့အစင်တန်းခွဲခြားတာမမှန်ဘူးဆိုတာကိုမြတ်စွာဘုရားကဒီသုတ်တံမှာဟောထားတယ်ခုနကသိပ္ပံဆရာကြီးဒါဝင်ပြောတဲ့ evolution မဟုတ်ဘူးဗုဒ္ဓရဲ့ဝါဒဆိုလို့ရှိရင်ကမ္ဘာလောကကြီးက evolution မဖြစ်ဘဲနဲ့ decline ဖြစ်လူတွေရဲ့ကိုချင်းတရားတွေဟာ decline ဖြစ်ပါတဖြည်းဖြည်းဆုပ်ယုပ်လာတယ်ပေါ့တိုးတက်လာတာတဲ့ဆုပ်ယုပ်တာကပုံများတာကဲဒီကနေ့ဒီလူတွေရဲ့ကဘာကြီးကဘယ်ပုံပြက်သွားပြီဘယ်ပုံစတော့ဆိုတော့ပြက်တာကိုတော့အကျယ်မပြောတော့ဘူးကဘာကြီးကဘာနဲ့ပြက်တုံးဆိုရင်မီးလောင်လို့လည်းပြက်တယ်ရေကြီးလို့လည်းပြက်တယ်လေတိုက်လို့လည်းပြက်တယ်လေဆိုရတမန်လေမောင်ရှိသည်မအကုန်လွင့်သွားအောင်ပြင်းထန်တဲ့လေမောင်တိုင်းကြီးတိုက်လိုက်လို့ရှင်ရုပ်ဝတ္ထုတွေဘာမှမကြံ့အောင်အတုံးခဲတွေဘာမှမကြံ့အောင်လွင့်သွားအောင်တိုက်တဲ့လေမျိုးကဘာကြီးချက်တဲ့လေမိကလည်းပဲပြားတောင်မကြံ့အောင်လောင်လိုက်တဲ့မိရေကလည်းပဲအကုန်လုံးလွှမ်းပြီးတော့အတုံးခဲတစ်ခုမှမကြံ့အောင်ဖြတ်စည်းတဲ့ရေနော်ကဘာဖြစ်အရာအင်းအားစုကြီးသုံးခုကရေရဲ့လေရဲ့မီးရဲ့အဲ့ဒီသုံးခုတည်းကတစ်ခုခုဖြတ်သွားလို့ဒီကနေ့လူတွေရဲ့ကဘာကြီးတစ်ခုလုံးဟာပျောက်သွားဟောဒီဘာရကဘာကကုသန္တမြတ်စွာဘုရားမတိုင်ခင်ကလူလောကလူကဘာကြီးစัจ java လာ1000တပြိုင်နဲ့တခါလဲပျောက်သွားကဘာလောကကြီးအလေကပျောက်သွားပြီဘာဖြစ်တယ်ဆိုရင်အာကာသဟင်းနှင်းပြင်းကြီးပဲရှိအဲ့ဒါလို့ကဘာကြီးပြက်နေပြီဆိုလို့ရှိရင်လူသားတွေဘယ်ရောက်ကုန်တော့ဆိုတော့ကဘာမပြက်ခင်ကတည်းကကဘာပြက်တော့မယ်ဆိုတဲ့သတင်းဆိုးကြီးကပေါ်နေတော့လူတွေဟာကြောက်စရာရှိရင်ကြောက်တတ်သည့်အတွက်ကြောင့်ကိုချင်းတရားတွေပိုကောင်းပြီးတရားဓမ္မတွေပြည့်ညာလို့တည်တဲ့အခါမြမပြည့်ဖြစ်ကုန်ရတယ်လို့ပြောမေတ္တာဘာဝနာပွားပြီးတည်တဲ့အခါဘယ်ရောက်ကုန်တော့ဆိုအဘဒ္ဒရာမြမပြည့်ကိုရောက်သွားကြတယ်အဲ့ဒီအဝတ္တရမြမပုံရောက်တဲ့အချိန်မှာဟောဒီကဘာကြီးကပျက်စီးသွား။ဘာမှမကြံ့အောင်ပျက်စီးသွား။ပျက်စီးသွားပြီးတော့နောက်ဒီကဘာကြီးကဘယ်ပုံပြန်တည်လာတော့ဆိုရင်မိုးကြီးမရက်မနှားရွာလိုက်တာ။ရွာချလိုက်တဲ့မိုးဟာ 阿甘那拉哈边你的嘛原叉的摩皮路阿甘雷都基亚看他了摩宝基的库人片啊你可把楼尼片拉过我对摩耶片你的库人片拉哎这楼片拉的这嘛那光明亚索加拉比所来看嘛好你可把你啊连我们是人呢龙王没毛你的也别你别骗你的而且也别你也算你的公司人的根本不保你有而且吧也别你也算你的毛地骗你的而且而且嘛路大的撒泡了路大的别过撒泡都是别看哪都是都是可那阿巴达拉布要多的这马里的阿里比哦在真实的这马里啊是给谁家里的把你六公路上的片拉麦阿嘎达雷哈边你的嘛斜边一片你的毛白你的你啊的口口嘛高年嘛拉比的大的话拉一片家里哎你不过的啊这马里路呗သူတို့မှာသူတို့ရဲ့ခန္ဓာကိုယ်ကစိတ်ဓာတ်ကဖန်ဆင်းထားတဲ့ခန္ဓာကိုယ်မနှောမယ။တယံပပကိုယောင်ကိုဝါတွေနဲ့ခန္ဓာကိုယ်ကထွက်တဲ့ကိုယောင်ကိုဝါတွေနဲ့အစားအစာကလည်းပိဋိပက္ခသူတို့စိတ်ထဲမှာအမြဲတမ်းပြောနေတော့ပိဋိပဲစားနေကြတယ်။ပိဋိတာနဲ့အစာဆိုတာတခြားအစာမရှိဘူးလို့ပြောတာနော်။ဉာဏ်နဲ့နှစ်သက်ပျော်ရွှင်ပြီးတော့ဒီလိုနေကြတယ်။အန္တလိက္ခဆိုတာသူတို့နေတဲ့နေရာအောက်ကရေပြင်းကြီးနဲ့ကောင်းရင်ဒါပဲရှိတယ်အဲ့ဒါကြောင့်မလို့သူတို့နေတဲ့နေရာကကောင်းရင်ပြင်မှာပဲနေကြဒါပထမဆုံးလူသားတွေပထမဆုံးလူသားတွေဟာမနှောမယစိတ်ကနေဝေးဖွားလာတဲ့ရုပ်ခန္ဓာအမတန်လူညာသိမ်မွေးတဲ့ရုပ်ခန္ဓာတယံပပကိုယောင်ကိုဝါတွေနဲ့ကိုယ်ပိုင်အလင်းရောင်နေနဲ့နေကြတယ်ပိဋိဘက်ခပိဋိဆိုတဲ့အစာကိုစားတယ်အတ္တလိက္ခဆရာကောင်းငင်ပုံမှာသွားလာနေကြတယ်နှစ်ပေါင်းဘလောက်ကြာလဲဆိုတော့မပြောနိုင်တော့နှစ်ပေါင်းများဆိုဒါကဘာဥကလူသားတွေရဲ့အဆင့်တန်းမှာကြည့်နော်ကောင်းငင်သွားတယ်ပိဋိကိုသာစားတယ်ကိုယောင်ကိုဝါတွေနဲ့နေကြတယ်ဟောအဲ့ဒီအဆင့်တန်းပထမဆုံးလူသားကားပြမမဟုတ်ဘူးသူတို့ကလူသားတွေ။နောက်နှစ်ပေါင်းကြာတဲ့အခါကျတော့ဘာဖြစ်လာလဲလို့ဆိုတော့ခုနကဗတ်မြေပြင်ရေပြင်ကြီးကဘာဖြစ်လာလဲဆိုတော့နှစ်ပေါင်းကြာတဲ့အခါကျတော့ရာသီဥတုကြောင့်ပြောင်းလဲမှုတွေဖြစ်လာ။ရေပြင်ပေါ်မှာဘာဖြစ်လာလဲလို့ဆိုတော့လွမ်းတို့ကိုချိုထားပြီးတော့အေးခံလိုက်တဲ့အခါမှာအပေါ်မှာမလိုင်လေးတွေတက်လာတာရှိတယ်ပေါ့။ရှိပါတယ
်ဗျာ။
အဲ့ဒါလိုပဲရေပြင်ပေါ်မှာမလိုင်တက်တယ်လို့ပဲအမာလေးတက်လာတယ်။တဖြည်းဖြည်း cream ခေါ်တဲ့အမာလေးတွေတက်လာ။အဲ့ဒါလိုရေပြင်ပေါ်မှာအပေါ်ရံကျော်လေးတင်းလာ။အပေါ်ရံကျော်လေးတင်းလာတဲ့အခါကျတော့ကောင်းကင်မှာလက်လက်သွားလာနေတဲ့လူသားမျိုးတွေကဘာဥလူသားတယောက်ကဘိုးဘွားတော့ကလည်းသူကစူးစမ်းတတ်တဲ့ဓလေ့ရှိတယ်ပေါ့အခုကျတော့လည်းအဲ့ဒီရေပြင်ပေါ်မှာအခုလိုမလိုင်တက်တယ်လို့တက်နေတဲ့အရာလေးကိုသူကမြင်တယ်အဆင်းရောင်ကထောပတ်တဲ့အလားတရာတူတယ်အနတ်ကလည်းပွေးချိုင်နေတယ်အဲ့တော့သူကအဆင်းလေးကလည်းလှတယ်အနံ့လေးရလည်းကောင်းတယ်အရသာဘယ်လိုရှိမလဲလို့လက်ကလေးနဲ့တို့ပြီးတော့ရက်ချည်တယ်ရက်ချည်တဲ့အခါကျတော့အရသာကလည်းပြားရည်ရတာလို့အမတန်ချိုးတယ်ချိုးတော့သူရက်ချည်လိုက်တဲ့အခါရှားဝါတင်လိုက်တဲ့အခါမှာအရသာတမျိုးသူခံစားရတယ်ပေါ့အရင်တော့ကတော့ပီတိနဲ့နေတာလေအစာမစားဘူးဒါပထမဆုံးတွေ့ချုပ်တစ်ခုပဲပထမဆုံးတွေ့ကြုံတကူအဲ့ဒါလေးကိုရက်ချီလိုက်တဲ့အခါတကူလုံးစိတ်သွားပြီးတော့အရသာတမျိုးခံစားရတော့သူကြိုက်သွားတယ်ဘာဖြစ်တာတုံးဆိုစားကျင်တဲ့တဏှာအာသာတွေဝင်လာတယ်တဏှာထပ်ပေါ်လာတယ်လို့ပြောတာဒါ
ဒီချိန်မှာ
အစာစားလို့တဲ့တဏှာရာဂထပ်ပြီးဝင်လာတယ်အဲ့တော့သူ့ကိုနမူနာယူပြီးကြံတဲ့လူတွေကလည်းဟေ့တကယ်ချင်းမလုပ်တာတော့ဒီမဲ့ဒါလေးမြေးချီစံကောင်းတယ်မင်းရက်ချီစံပေါ်တော့လာလက်ချောင်းလေးနဲ့တို့ရက်ချီဒီတော့လာလက်ချောင်းလေးနဲ့တို့ရက်ချီနေရက်ချီရင်ကနေပြီးတော့အရသာရှင်မန်းတိလာတဲ့အခါကျတော့လက်နဲ့ကောပေါ်ပြီးတော့စားကြတဲ့အဆင့်ရောက်လာကြတယ်တယောက်ပြီးတယောက်တယောက်ပြီးတယောက်လူဆိုတာတယောက်လို့ရင်လိုက်လုံးတတ်တဲ့အချင်းရှိတယ်လေအဲ့ဒါစားလိုက်ကြတာဘာဖြစ်သွားတော့ဆိုပီတိရင်စားနေတော့ကခန္ဓာကိုယ်ကအယောင်နေထွက်တယ်အဲ့ဒီရတပထဝီလို့ခေါ်တဲ့ရေပေါ်စီလေးကိုစားလိုက်တဲ့အခါကျတော့ဘာဖြစ်လာတော့ဆိုခန္ဓာကိုယ်ကအယောင်နေပျောက်ကုန်။ဘာဖြစ်လို့အစာစားတဲ့အခါကျတော့ခဏမနှောမယဆိုတဲ့စိတ်နဲ့ဖန်တီးထားတဲ့ရုပ်ကိုယ်ကြီးကကျန်းလာ။ကျန်းလာတဲ့အခါကျတော့အယောင်တစ်ဖြည်းဖြည်းမှိန်သွားတယ်လို့ဒီလိုဆိုတယ်။နော်။ကဲလူသားတွေဟာကြည့်ငါတို့ကကိုယောင်ကိုဝါတောက်ပနေတဲ့လူသားတွေဟာအယောင်ပျောက်သွားတယ်။ဘာကြောင့်အယောင်ပျောက်အစာစားခြင်းနဲ့တဏှာကြောင့်ပျောက်တာတဲ့ကဲဟုတ်ကဲ့လား
ဟုတ်ပါဗျာ
တဏှာဆိုတဲ့ဒီသဘာဝတရားဝင်လာတာဟာလူခန္ဓာကိုယ်ကကိုယောင်ကိုယ်ဝါတောင်ပျောက်သွားစေနိုင်တယ်အဲ့ဒီတော့ပျောက်သွားရောပျောက်သွားပြီးတော့အဲ့ဒီရတပထဝီဆိုတဲ့မြေစီကိုစားပြီးတော့လူတွေဟာနှစ်ပေါင်းအကြာကြီးဒီတိုင်းဆက်ပြီးတော့သွားနေကြအဲ့တော့ကိုယောင်ကိုဝါဒီပျောက်သွားတဲ့အခါဘာဖြစ်လဲအမောင်ကြီးကျတော့အမောင်ကြီးကျသွားတော့သူတို့လန့်သွားတယ်ဟောကြောက်ကြအဲ့ဒီအချိန်မှာကဘာကြီးကပြန်ပြီးတော့တီထွန်းလာတယ်အော်ဆရာကောင်းတဲ့အနည်းအောင်ရှိတဲ့နေကြီးတစ်ခုပေါ်လာတယ်ဟောသူတို့ရဲ့ကံကြမ္မာကြောင့်အရှိကခုခေတ်လို့ဆိုရင်ဂျိုးတစ်ခုပေါ့နော်ကောင်းငင်ကနေပြီးအယောင်ဝါရှိတဲ့နေကြီးပေါ်လာတယ်နေကြီးပေါ်လာလို့သူတို့စိတ်ထဲမှာရဲဝတ်နေစိတ်တွေပေါ်လို့နေကိုသူရိယလို့နာမည်ပေးထားတာသူရဆိုတာရဲရဲနဲ့ဆိုတဲ့အဓိပ္ပာယ်ပဲရဲရဲမှုကိုဖြစ်စေတတ်သောကြောင့်သူရိယရဲရဲစေတဲ့အလင်းရောင်ပဲဩအလင်းရောင်ကြီးပေါ်လာတာသူတို့အင်အားတွေတက်ကြွပြီးတော့လူတွေဟာရဲရဲဝုံဝုံဖြစ်လာကြနေကြီးကလည်းထွက်လာပြီးတော့တဖြည်းဖြည်းနဲ့ဝင်သွားရတဲ့ချိန်ဝင်သွားတဲ့အခါအလင်းရောင်ကပျောက်သွားအမောင်ပြန်ရောက်လာအမောင်ပေါင်းရတဲ့အခါကျတော့လူတွေကတောင်းတကြတယ်နေလေကအဲ့ဒီအလင်းရောင်ကြီးတစ်ခုရရင်ကောင်းပါပဲဆိုပြီးတော့နေလောက်မတောက်ပတဲ့အေးချမ်းတဲ့လဆိုတာပေါ်လာခဲ့တယ်လူတွေရဲ့ဆန္ဒအရာပေါ်လာတာမို့ဆန္ဒကနေဆန္ဒလဆိုတာဖြစ်လာတယ်ဟောဒါကဘာဦးကနေရီလာရီပေါ်လာတာနဲ့တကြိုင်နဲ့လက်ခတ်တီတာယာတွေကောင်းငင်ကြီးတစ်ခုလုံးမှာအလင်းရောင်လေးပေါ်လာခဲ့ကြအဲ့ဒါဟာလူလောကကြီးကစတင်လာတဲ့သဘောပါဟာတဲ့အဲ့ဒီချိန်ကကဘာဦးလူသားနောက်ဒီလူနဲ့လူတွေဟာမျိုးစီကိုစားရင်စားရင်နဲ့ခန္ဓာကိုယ်ယုတ်ကြီးရတဖြည်းဖြည်းကျန်းတယ်ကျန်းလာတယ်ကျန်းတယ်ကျန်းလာတဏှာတွေကလည်းစားခြင်းနဲ့အာသာတွေကလည်းပိုပြီးတော့များများလာကြအဲ့ဒီတဏှာဆိုတဲ့အတ္တမတရားထွန်းကားလာသည့်အတွက်ကြောင့်ဘာဖြစ်သွားတော့ဆိုမြေစီကတဖြည်းဖြည်းနဲ့ကွယ်သွားဒါကဘာကြီးရဲ့ပြောင်းလဲမှုလည်းဖြစ်နိုင်တယ်ပေါ့နော်ရာသီဥတုပြောင်းလဲမှုတဖြည်းဖြည်းပြောင်းလာသူတို့ရဲ့တဏှာကြောင့်ဒါပြောင်းလဲသွားတယ်ဘာတွေပြောင်းလာတော့ဆိုမြေစီကွယ်သွားတဲ့အခါကျတော့မြေလွှာဆိုတာပေါ်လာတယ်ဘူမိပတ်တက်ကလို့ခေါ်မှုဖွင့်နေလို့မြေလွှာတွေပေါ်လာအဲ့ဒီမြေလွှာကလည်းအယောင်ဆင်းကထောပတ်ရောင်ပဲတဲ့အနားကလည်းမွေးချိုင်လဲအရသာကပြားရည်အရသာလို့ချိုးတယ်ရေစီကုံသွားတော့လူတွေကကြီးကြတယ်သိကောင်းတဲ့အရသာတို့ပျောက်သွားပြီတို့မကောင်းတဲ့စိတ်တွေကြောင့်မို့လို့ဒါပျောက်ရတယ်လို့ဆိုပြီးတော့ဝိုင်းပြီးညင်းညူကြတော့သူတို့ကအားရဆိုတာမြေလွှာကြီးတွေပေါ်လာတဲ့အခါမြေလွှာကိုဆက်ပြီးတော့စားကြကြည့်မရနိုင်တော့ဘူးလူတွေကအစာအာဟာရပေါ်မှာတတ်မဲ့လို့မရနိုင်ကြတော့မရနိုင်တော့ခဏအထိရပ်လို့ရရလားအရာဦးခုဆိုရင်လူတွေစားတဲ့အစာတွေကဘလောက်ဆန်းလို့နော်တဖြည်းဖြည်းတိုးချဲ့လာတယ်လူတွေကအစာရပ်သွားတယ်မရှိဘူး Má đồng mà bà lâu mưu sổ nó. Đó là chứ yêu ngà mẹ xa hù si phụ sổ bì rò kà bê lê ngà đi mưu sổ ngô công xa. Chân nhân phá mạng xa rè bà xa rè xa mà xí tà lọc phía tòa bì. Thế xí bì chú chè là bù bìa bà rè tư rì ạ. Ê rò, yên loa hù xa bì rò lùi ạ tất đáng hà xí chà xoà đi lù. Nè bóng nhá xoà nê chà rè. Khá nà gô là yêu cà bù bì rò chan chan là rè. Yêu khá nà gô yà bù chan là rè. Ê rò bù chan là rè khá chà rò. Tà nà rì á lè bù bì rò mía là rè. Sá chè nè á tà sàn tà rì bù chì là rè. Đà nè mì loa gà lè tập xí bì nè bèo tòa nhà. Bèo tòa bì rò bà lùi rò xò. Bà thà lạ đà xù rè nhì nùi. Con nùi rì lù. Vì chí bò mà nùi bè nì lù hàm yu bò lạ. Ê rì nùi rì gà lè bè hê rì. Ê yào gà thò bà lù bè rì. Ấn nà gà mùi chai nè. Sá chì lù xìn chù rè rì bè yì lù. Ê rò. Yì lò rì gòng gò rò. Nhì nùi hù sà bì rò sà chà bè nè. Sà lù rì sì gà mù gòng nhà hù sà bì rò sà chà rè gà. Lù yè khà nà gù rì gà bù bì rò chàng lạ. Chẳng là nó bà rì quên là rộng sổ lô xì. Tù rì mà bà rì phía là rộng sổ lô. Tù yè khăn nà gù rì yô đi là chẳng thăng là rộng. Lạ rè lù gà lạ, mà lạ rè lù gà mà lạ ủ sổ lô. Lạ mà lạ quê là. Lạ mà lạ quê là rè khả bà phía đâu sổ. Mà lạ rè lù gà, lạ rè lù bò mà mọc. Ôi mà nà đồ đế. Lạ rè lù gà mà lạ rè bò mà nà chi đế. Ồ mà nà rì tết là rộng. Con là trăn na bí rô bạp xin lạ rô, mà nà. Ồ, ạ khu tù tùm yêu quên là bí rô, dàn bí rô tù rì. Ê đê lù á nì bí rô, lù yê xa xa rì à, bióng 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 tòa yên. Nào sống mà mì lùa rì, mì nùa rì, quê tòa rì, khá chà rô, phá bó là rô, sà lô xin. Mà chê yà rì, tà lì xà bà, ạ bì ngà nì tì rì, ạ bó ạ khôn mà bà hù, khuê mà bà hù. Savadi di bê đê bò. Eddie Savadi a dali a dili rì u chuê sao mê. Eddie lu nì nè sa ja. Lu nè gà sao yalu mê yali bê dạo sapi lo sa ja. Eddie a di sare a kajaro, Savadi u sare a kajaro. Konara biore, lu yê yêu kana goale po viro jan lare. Lara malara le po viro quebia lare. Quebia lare bê dạo. Là đủ gà mà là đủ bò mà mà nà rì bò thà là rì. Ồ, à cô đủ rì gà bò bì rò nà mô là rì đà dạo. Đủ đà rì chê nè à rì, vì sao yô tò là gà. Mà nà rì hù nè chê tì đà dạo. Thì tà lì xà rì xà yên nè. Đủ rì bà chê là rì xà lô xì. Bông bán tà nà nì bèo mà. Chà mà bì tò rì ngà. Em yêu thương mì anh đi ăn chim mì 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 yào quá đủ. Em yêu thương mì chim mẹ kèm mà gồm đi đẹp bô bô bạc. Eddie the lace anh sáng yên anh đi đó. Em yêu thương mì chị đó. Em yêu thương chị đẹp bô bô bạc. The lace anh sáng sáng yên anh đi khá giả. Em yêu thương chị đó. Ho. Con nà đông anh lắm anh lắm anh quê ra. Aku giả đó. Em yêu thương mì so bì đó. Sách cả quê đó bia. Ê đi chạy vào xa bì rồi lưu lọ gà sắc mà trù ra bó lạ. Mà trù ra bó lạ rè chạy ra rồi. Hà đi chạy cổ nông sở rồi. Hà là nhớ ta nhớ ta mì đi. Lên cái xa đi xa cổ nông bó. Đà vậy. Ê đi lưu phía là rè. Anh đi tham yêu yếu tỏa rè. Nào bánh chạy. Mà xa đi xa yên xa yên xa yên nè. Lưu lọ gà gì à. Đi phía đi xô thuê lạ. Xô thuê lạ lưu. Nếu ta yêu thương cái xa thì chết là rẻ khả giá đó. Đó là nhá nhá cả. Thì cái xa là lẽ mà khả nhá. Thế chú sáng này thì thế hả? Lẽ mà khả này thì đưa cho. Khế này thì chà này thì xí ra đi này cao bia chả đi có. Xí ra đi này cao bì đó. Cái này sâu chả bì đó. Chết chả ra. Ê ra gồ cháu như bì đó. Thì cái này khế mà. Mình là sao anh kể nè chú rè sù rè hả? Mà cháu chú rè sù rè mà tì vè nè cú chú nè chá là xì lì rè. Bó tò yà lì mà xì lì rè. Thì xin là lợt sù rè. Nào bây giờ rồi thì cái xà rì phong quê vô sù bì rò. Ê nì bà rì sao là chá? နဂေါတော့အိမ်တို့ဘာလို့လွတ်တာမဟုတ်ဘူးလေဒီလိုနေကြတာပဲနောက်ဆုံးကအိမ်တွေဘာတွေဆောက်လာကြတယ်အဲ့တော့လူလောကကနေ့ခေတ်ပုံစံတစ်ဖြည်းဖြည်းရောက်လာတယ်ဒီလိုဆိုတော့ဘာကြောင့်ရောက်လာတော့လို့တရားခံရှာပြီးတော့ကြည့်မယ်ဆိုရင်နံပါတ်1ကအစာစားလို့တဲ့တဏှာနံပါတ်2ကနှာသူနဲ့မနှာသူကွဲသွားတာကိုကြောင်းပြုပြီးမမာနဟောနောက်ပြီးတော့ကာမရာဂဒါတွေကြောင့်လို့ဒီအခြေအနေတွေရောက်လာအဲ့တော့ရောက်လာတဲ့အခါနောက်ပိုင်းဘာတွေဖြစ်လာတယ်လို့ဆိုတော့တလေးစပါးတွေကလည်းပဲအခွန်တွေထက်လာဖွဲတွေလည်းပါလာခူးတဲ့နေရာနောက်ထပ်ပြန်မပေါ်တော့ဘူးလူတွေကလည်းပဲခါတိုင်းဆိုလို့ရှိရင်မနက်စာဆိုရင်စားခြင်းတဲ့အချိန်လေးမှာသွားယူပြီးတော့စားလိုက်တယ်အခုစားခြင်းတော့အခုသွားစားလိုက်တယ်မိဘညာကတိတ်ထတာမလုပ်ဘူးနောက်ပိုင်းကျတော့ပြင်းတဲ့လူတွေကမလုပ်တော့ဆိုရင်ခဏခဏအစာသစ်ပင်ကိုသွားမနေတော့ဘူးတလေးပင်ရှိရကိုသွားမနေတော့ဘူးဆိုပြီးတော့အပိုတွေယူလာပြီးတော့တိတ်ထတဲ့အလေးချက်တွေပေါ်လာအဲ့တော့ပစ္စည်းပိုင်ဆိုင်ခြင်းတဲ့ဟာတွေပေါ့ပိုင်ဆိုင်မှုတွေကိုလုပ်ချင်တဲ့ဒီတဏှာတွေပေါ်လာပေါ်လာတော့ तू အပိုခူးလာပြီးတော့တိမ့်နေမနေ့စာသွားစားရင်ကနေပြီးညနေစာဖို့ဆိုယူလာခဲ့တဲ့အပိုဒါလည်းမကဘူးနောက်တစ်ရက်စာအတွက်နောက်နှစ်ရက်စာအတွက်သုံးရက်စာအတွက်လေးရက်စာအတွက်တစ်ပတ်စာအတွက်ဆိုပြီးယူလာကုန်ညဂျန်တဲ့လူတွေကလည်း तू အတူယူပြီးတော့ तू ကလည်းတစ်ရက်စာငါလည်းနှစ်ရက်စာ तू ကလည်းတစ်ပတ်စာငါလည်းတစ်ပတ်စာနဲ့ယူကုန်ညအဲ့ဒီလိုယူလာတဲ့အခါကျတော့တလေးပင်တွေကလည်းပဲလူတွေအချင်းပြတ်တာကိုလိုက်ပြီးတော့တလေးပင်တွေကလည်းအချင်းပြတ်ကုန်တော့လွယ်လွယ်နဲ့ပြန်ပြီးတော့သီးမပေးတော့ဘူးတဲ့အဆန်ဒီမှာအပေါ်ကနေပြီးတော့အခွန်တွေထက်လာတယ်ဖွဲတွေထက်လာတယ်ယူတဲ့နေရာမှာရုပ်တရက်ပြန်ပြီးတော့အစာမထိုးတော့ဘူးအဲ့ဒီလိုအချင်းနေစိုးတွေဖြစ်လာဒါရမကဘူးနောက်ပိုင်းကျတော့ဘာဖြစ်လာတော့ဆိုတော့လူတွေကဒီလိုယူယူပြီးတော့တိမ့်ထားတဲ့အလေးချက်တွေပေါ်လာတဲ့အခါကျတော့ကဲဒါကမင်းအပိုင်ငါငါအပိုင်ဆိုပြီးတော့အပိုင်ခွဲပြီးတော့ share လုပ်ပြီးပိုင်ဆိုင်မှုတွေလောက်လာကြပြန်ပိုင်ဆိုင်မှုဆိုတာကြည့်လေဒါငါအတွက်ဆိုကိုကျိုးရှာတဲ့စိတ်ပဲလေဒါငါအတွက်မင်းနဲ့မဆိုင်ဘူးဆိုတဲ့အဲ့ဒီစိတ်ဓာတ်တွေဝင်လာဝင်လာတဲ့အခါကျတော့ဘာဖြစ်လာတော့အပိုင်းတွေခွဲလာတဲ့အခါကျတော့အဲ့ဒီထဲမှာအကျင့်ဆိုးတဲ့ပုဂ္ဂိုလ်တယောက်ကကိုယ်အပိုင်းကိုမယူဘဲနဲ့ကိုယ်အပိုင်းကိုကာကွယ်တဲ့အနေနဲ့သူများအပိုင်းကနေတိတ်တဆိတ်ခိုးတယ်။ဩခိုးတာပါလား။နော်ကိုယ်အပိုင်းကဟာကုံသွားမှဆိုတာနဲ့သူများအပိုင်းကဟာခိုးယူလိုက်ခိုးယူလိုက်တဲ့အခါကျတော့ဟာမင်းပါလောက်တာတော့ဆိုခိုးတာဆိုတာသိတော့ပြစ်တင်ရှုံချကြတာပေါ့မင်းမတော်ဘူးမောက်တာလောက်တယ်မောက်တာလောက်တယ်တစ်ချိန်လဲအဲ့လိုပြောနှစ်ချိန်လဲပြောသုံးချိန်မြောက်ခိုးတဲ့အခါကျတော့ဝိုင်းရိုက်ကြရိုက်ကြတယ်နှက်ကြတယ်ပါလာတယ်ကြည့်ခိုးမှုပေါ်လာတယ်ရိုက်မှုနှက်မှုတွေပေါ်လာတယ်ထုတ်ထားတွေကိုင်းလာကြတယ်အဲ့ဒီကြတော့အဖြေဖြေဒါလူလောကကြီးကဒီလိုလာတာဒါ evolution လို့ပြောလို့မရဘူးလေဆွေးရလာပထမဆုံးကတကယ့်လူသားတွေဟာတကယ့်အစ်စ်မြတ်တဲ့ဗြမာတွေလို့ကောင်းငင်ဘုံမှာကောင်းငင်ပြန်ပြီးတော့နေနိုင်တဲ့ကိုယ်ရောင်ကိုယ်ဝါနဲ့နေနိုင်တဲ့လူတွေကတဖြည်းဖြည်းပါဝါတွေရော့ကြပြီးတော့အစ်စ်နေလာအဲ့ဒီပုံစံမျိုးဖြစ်လာတယ်အဲ့ဒီလိုခိုးမှုတွေပေါ်လာတဲ့အခါကျတော့လူတွေကတိုင်ပင်ဆွေးနေကြတယ်ဒီတိုင်းဆိုရင်တော့မဖြစ်တော့ဘူးတို့မှာအုတ်ချုပ်တဲ့လူရှိဖို့လိုလာပြီဆိုပြီးအဲ့ဒီထဲမှာပညာလည်းအရှိဆုံးအရေးချင်းလည်းအရှိဆုံးစိတ်ကောင်းလည်းအရှိဆုံးရုပ်လည်းအချောဆုံးဆိုတဲ့အုတ်ချုပ်နိုင်စွာရှိတဲ့ပုဂ္ဂိုလ်တယောက်ကိုရွေးကြတယ်ရွေးပြီးတော့သူဘာပြောတော့ဆိုရင်အေးအပြစ်လုပ်လို့ရှိရင်အပြစ်ကိုဒီပုဂ္ဂိုလ်ရဲ့အပြစ်ကိုဖော်ထုတ်ပါခေါ်ထုတ်ပြီးတော့အပြစ်ဒဏ်ပေးပါနှင်ထုတ်ပါဆိုတဲ့ဒီလုပ်ငန်း၃ရပ်ကို အမိတ်ချပြီးတော့လုံနိုင်ဖို့ဆိုပြီးတော့ပုဂ္ဂိုလ်တယောက်ကိုဝိုင်းပြီးတော့လူကြီးအရာတင်မြောက်ကြအဲ့ဒါကိုမဟာတမ္ပတလို့ခေါ်လူတို့တွေကနေဝိုင်းပြီးတော့တင်မြောက်နိုင်လို့တမ္ပတလူတွေကသမုတ်ထားတဲ့မင်းဆိုတာအဲ့တော့တိုင်းပြည်အုပ်ချုပ်တဲ့မင်းတွေကအဲ့ဒီချိန်ကစပေါ်လာတာဒါမင်းရဲ့အစပဲအဲ့ဒီပုဂ္ဂိုလ်ကိုသမ္မာခိယတပံခိယအပြစ်ကိုဖော်ထုတ်နိုင်တာကိုဖော်ထုတ်ပါသမ္မာဂရဟိတပံဂရဟအပြစ်ဒဏ်ကိုချမှတ်တဲ့လားချမှတ်ပါသမ္မာပပ္ပဇဏိယပပ္ပဇနှစ်ထုတ်เสียခြင်းနှစ်ထုတ်ပါလူတိုင်းဝိုင်းတဲ့လူဆိုးတွေမကောင်းတဲ့အကျင့်ပြတ်တဲ့လူတွေမထားပါနဲ့ဆိုပြီးတော့တာဝန်ပေးခံရတဲ့ပုဂ္ဂိုလ်ကိုမဟာတမတလို့ခေါ်တယ်အဲ့ဒီပုဂ္ဂိုလ်ကဒီလုပ်တွေလုပ်နေသည့်အတွက်ကြောင့်သူ့အတွက်အစာရေစာခက်ခဲမှဆိုလို့လူတို့ကထောက်ပံ့တဲ့အနေနဲ့သူ့ကိုဆယ်ပုံတစ်ပုံအခွန်အခပေးမယ်လို့အလုံးက promise လက်ကပေးပြီးငားတဲ့သဘောပေါ့နော်သူ့ကိုလူတွေကနေပြီးတော့ဆယ်ပုံတစ်ပုံသူ့ကိုပေးပါမယ်ဒီလုပ်ကိုလုပ်ပါဆိုပြီးတော့တယောက်ကိုတင်မြှောက်လိုက်တာအဲ့ဒီကစပြီးတော့တိုင်းပြည်အုပ်ချုပ်တဲ့မင်းဆိုးရာစာဆိုတာစပေါ်လာတာတဲ့ဓာတုသမိုင်းအစမှာအဲ့လိုပေါ်လာတယ်အဲ့ဒါလို့လူတွေဟာအကျင့်ပြစ်လာလို့အုပ်ချုပ်ရတဲ့အတိုင်းအတာပြစ်ထန်ပေးရတဲ့အတိုင်းအတာတစ်ခုဖြစ်လာတဲ့အခါကျတော့လူတော်လူကောင်းစိတ်ရှိတဲ့ပုဂ္ဂိုလ်တွေကအေးလူလောကကြီးတော့မကောင်းတော့ဘူးဟောဒီမကောင်းတာတွေတော့ဆေးကြောပြီးတော့မျောပြစ်မှာပဲတို့တွေလူအတိုင်းဝိုင်းတော့မနေတော့ဘူးတောထဲမှာနေပြီးတော့ကိုယ့်ဘာကိုလွတ်လွတ်လပ်လပ်တရားကျင့်တော့မယ်လို့ထွက်သွားတဲ့ပုဂ္ဂိုလ်တွေကတအုပ်စုဖြစ်လာတယ်။အဲ့ဒီပုဂ္ဂိုလ်တွေကိုဂျမနလို့ခေါ်လာတယ်။မကောင်းမှုတွေကိုညှော့မယ်ဆိုပြီးတော့ထွက်သွားတဲ့ပုဂ္ဂိုလ်။တိုင်းပြည်အုပ်ချုပ်နေတဲ့ပုဂ္ဂိုလ်တွေကိုတော့ခတ္တိယလို့ခေါ်တယ်။မကောင်းမှုတွေကိုဖြူစင်အောင်လုပ်မယ်ညှော့ချမယ်ဆိုတဲ့ပုဂ္ဂိုလ်တွေကိုဂျမနလို့ခေါ်တယ်။အေးတို့တွေကတော့လူအတိုင်းဝိုင်းနဲ့ကမထွက်နိုင်ဘူးအိမ်တော်သားမွေးဘဝနဲ့ပဲအယောင်းအဝယ်ဆက်ကြွေးတွေလုပ်ငန်းတွေလုပ်ပြီးတော့သားကျွေးမှုမယားကျွေးမှုနဲ့နေမယ်ဆိုတဲ့ပုံကိုယ်တွေကဝိတ္တကုံဒီမျိုးရိုးတစ်ခုဖြစ်လာနောက်ကြံတဲ့ပုံကိုယ်တွေကခြားပန်းလှုပ်ရှားတဲ့ပုံကိုယ်တွေကလည်းပေါ်လာတယ်เนาะအဲ့တော့လူလောကမှာအဆင့်တန်းကဒီ၄မျိုးဖြစ်လာတယ်အဲ့ဒီအဆင့်တန်း၄မျိုးဖြစ်လာအဲ့ဒီအစဉ်တန်း၄မျိုးဖြစ်လာတယ်ဆိုတာကသဘာဝအတိုင်းသူတို့လောက်ရပုံမှာကြည့်ပြီးတော့ခေါ်လာတာသို့တော့နောက်ပိုင်းကျတော့ကိုချင်းတရားနဲ့လူရဲ့အစဉ်တန်းကိုမတတ်မှတ်တော့ဘဲနဲ့အဲ့ဒီလူတွေရဲ့မျိုးရိုးအစဉ်ဆက်ကိုအခြေပြုပြီးတော့အနိုင်အမြင့်ကိုတတ်မှတ်လာခဲ့ကြတယ်ဒါကြောင့်ဟိုဆက်ခွဲခြားမှုစနစ်ဆိုတာကဘာကြီးမှာပေါ်ထွန်းလာခဲ့ပြီးတော့ကိုချင်းတရားဆိုတာပျောက်ွယ်လူနေပါဖြစ်သွားရတယ်လို့ရသော်ဗျာဒီလိုခေါ်တယ်အဲ့တော့ဒါကဘာဥဆိုတာကနှစ်တန်းပေါင်းများစွာသိရှိကြအခုခေတ်ပြောနေကြတဲ့သိပ္ပံဆရာကြီးဒါဝင်ရဲ့ evolution theory လို့ဆိုတာသူ့ရဲ့စာအုပ်က the descent of man နဲ့လူသားတွေဟာတဲ့နှိမ့်ကြတဲ့မျိုးရိုးတစ်ခုကနေပြီးတော့တဖြည်းဖြည်းမြင့်တက်လာတယ်။အခုကမာရီသိနေကြတဲ့အတိုင်းမြောက်ကလူဖြစ်တယ်ဆိုတာမျိုးပေါ့လေ။သူကတော့မြောက်ကလူဖြစ်တယ်လို့တိုက်ရပြောတာတော့မဟုတ်ပါဘူး။နှိမ့်ချတဲ့ species ပေါ့။နှိမ့်ချတဲ့သရဝါတွေကနေတဖြည်းဖြည်းလူဖြစ်လာတယ်ဆိုတော့သူကအထောက်ထားပြတာဘယ်လောက်ကြောက်ရပြတာဆိုကဘာမှာလူတွေအခုလူတန်းပေါင်းများစွာပထမဆုံးကလူတွေဟာဗြဟ္မာတို့လေးလာခဲ့တဲ့ကိုယောင်ကိုဝါနဲ့ကိုပိုင်ညာကိုယောင်ကိုဝါနဲ့ပိဋိကိုစားပြီးကောင်းငင်မှာသွားနေတဲ့အဆင့်ကနေတဖြည်းဖြည်းလိမ့်ချလာပြီးနောက်ဆုံးလူမျိုးຫນွယ်တွေဟာဒီဆင်းဆင်းရဲရဲနဲ့တောကြီးမြေမဲမှာနေထိုင်ကြပြီးတန်ပေါင်းများစွာနောက်ကျပြီးတဲ့အခါမှာအဲ့ဒီလူတွေရဲ့အယိုးကိုချိန်ပြီးတော့မှသူကဆုံးဖြတ်တယ်။ဟောလူတွေရဲ့အယိုးကိုရတော့အပြင်သူဆုံးဖြတ်တဲ့လူအယိုးကလည်းအာဖရိကလူတွေရဲ့အယိုးဆိုတော့အာဖရိကလူတွေကြည့်ကြည့်ပေါ့ဒီကနေ့ခေတ်ကအာဖရိကလူပဲကြည့်အောင်ပေါ့အဲ့တော့ဒီသူပြောတဲ့ evolution theory ဆိုတာသိနောက်ကြတော့ရသော်ဘုရားက Nek tambah miyah soa tu deh sobi lo. Tekeh kawa uja sobo. Kepa seku jane chibi lo khotare daya di dia. Kya kore? Yudhari ya tau lanu manmi nai ne. Wainan ne teka lau manyo biyo chibi lo miyah soa biya ga. Techa miyah biyo khotare daya di dia. Eke nyato ma de lo khotare. No? Ta kawa uludhari ya sabo. Yo. Eriya ne biyo ludhari ha. ဒီကနေ့ခေတ်လူပုံစံအတိုင်းတစ်ဖြည်းဖြည်းရောက်လာတယ်ပြောင်းလာတာကရာသီဥတုပြောင်းလဲမှုတို့အစာရေးစားပြောင်းလဲမှုတို့ဒီလိုပုံစံတွေနဲ့ရောက်လာကြတယ်အဲ့တော့ရောက်လာတဲ့လူသားတွေရဲ့ဒီအခြေအနေတစ်ခုဟာနောက်ဆုံးမှာဘယ်လိုဖြစ်သွားတော့ဆိုတော့သူရဲ့အစဉ်အတန်းခွဲခြားမှုတည်ကိုချင်းတရားနဲ့မဆိုင်တော့ပဲနဲ့မျိုးရိုးနဲ့အခြေခံပြီးတော့လူအစဉ်အတန်းကိုခွဲ ပဲမျိုးရိုးကမွေးလာလို့ရှိရင်လူကောင်းပဲမျိုးရိုးကမွေးလာလို့ရှိရင်လူညံ့လို့မျိုးရိုးကိုကြည့်ပြီးတော့လူတော်လူကောင်းနဲ့လူညံ့ကိုခွဲလာတာ။ခွဲလာတဲ့အတွက်ကြောင့်အေးသူကတော့မင်းမျိုးမင်းနွယ်ဖို့အဆင့်မြင့်တယ်။သူကဗြဟ္မဏမျိုးအနွယ်ဖို့အဆင့်မြင့်တယ်။အာသူကတော့တုဒ္ဓမျိုးဖို့ဝိတ္တမျိုးဖို့အောက်တန်းကြတယ်ဆိုတော့ဒီအယူအဆတွေကကဘာကြီးမှာလွှမ်းမိုးနေတယ်။ဒီကနေ့ခေတ္တောင်မှတ ဒီအယူဆတရားလူတွေရဲ့အစဉ်အလာတစ်ခုတည်းရောက်လာလို့ရှိရင်ပယ်ဖြတ်ဖို့လွန်ခက်ဘုရားမြတ်စွာလက်ထက်တော်ခါကာလတော့ကမြတ်စွာဘုရားကဟောပြီးတော့တုတ်တန်မြောင်များစွာဟောထားတဲ့အဲမှာဒီဇဝါဒကိုတိုက်ဖြတ်ပြီးတော့မြတ်စွာဘုရားဟောထားတယ်ဆက်ခွဲခြားမှုစနစ်ကိုမြတ်စွာဘုရားကမလိုလားဘူးကံဘုနာဝတ္တလောဟောတိကံဘုနာဟောတိဇမနောနတ်စစ်စာဝတ္တလောဟောတိနတ်စစ်စာဟောတိဇမနောတဲ့လူတော်လူကောင်းဆိုတာမျိုးဆက်နဲ့မဆိုင်ဘူးလူယုံမာဆိုတာလည်းမျိုးဆက်နဲ့မဆိုင်ဘူးကိုလှုပ်တဲ့အလုံးနဲ့သာဆိုင်တယ်လို့ရသော်ပြားကဒီလိုဟောထားတယ်အဓိကကိုချင်းတရားပဲတဲ့ကဲကြည့်လေလောကမှာလူသားတွေကိုကြည့်ကြည့်လူသားတွေကိုကိုချင်းတရားနဲ့ခွဲရမယ်ဘာလူမျိုးပဲဖြစ်ဖြစ်ဘယ်ဆန်းဝင်ကပဲဖြစ်ဖြစ်ဘယ်စင်တန်းကလာတာပဲဖြစ်ဖြစ်တောသားပဲဖြစ်ဖြစ်မြို့သားပဲဖြစ်ဖြစ်တထေးသားပဲဖြစ်ဖြစ်ဆင်းရဲသားပဲဖြစ်ဖြစ်သရောင်းသားပဲဖြစ်ဖြစ်လူချမ်းသာပဲဖြစ်ဖြစ်ယာဓုရှိတဲ့လူပဲဖြစ်ဖြစ်ယာဓုမဲ့တဲ့လူပဲဖြစ်ဖြစ်ဒုစရိုက်ဆယ်ပါးကိုကျွလွန်သလားဒုစရိုက်တရားကိုချင့်သုံးသလားဒါနဲ့ကြည့်ရဒုစရိုက်ဆယ်ပါးကိုကျွလွန်နေတဲ့ပုဂ္ဂိုလ်ဆိုရင်လူရောမှာသူစရိုက်ဆယ်ပါးကိုကျင့်သုံးနေရင်သူတော်ကောင်းမယ်။ဟောလူရဲ့အစဉ်တန်းဟာကိုချင်းတရားနဲ့ပဲတတ်မှာ။ဒါကြောင့်မို့သူများအသက်ကိုတတ်တလား။သူများဥစ္စာကိုခိုးတလား။သူတော်ဘာသားများကိုဖြစ်စည်းတလား။ကာယဒုစရိုက်နဲ့ပတ်သက်တယ်။ဝစီဒုစရိုက်နဲ့ပတ်သက်ဖို့လိန်ပြောတလား။တဦးနဲ့တဦးမတက်အောင်ခုံးတိုက်တတ်တလား။ဆဲတတ်ရေးတတ်တလား။မဟုတ်တန်တရားတွေလျှောက်ပြောတတ်သလား။ဟောဝစီဒုစရိုက်နဲ့ပတ်သက်တယ်။တခါမနောဒုစရိုက်နဲ့ပတ်သက်လာရင်သူများပစ္စည်းတွေကိုရလုံမှုနဲ့စိတ်ကူးတတ်သလား။သူတော်ဘာတွေပြက်လို့ပစ္စည်းကြောင့်စိတ်ကူးတတ်သလား။ကံကံကြီးအကျိုးကိုလက်မခံတဲ့မှားရတဲ့အယူဝါဒရှိသလား။ဟောဒီဒုစရိုက်တရားတွေကိုလက်ခံထားလို့ရှိရင်မင်းမျိုးပဲဖြစ်ဖြစ်ပုံနာမျိုးပဲဖြစ်ဖြစ်သူကျွဲမျိုးပဲဖြစ်ဖြစ်ဟုတ်လား။ဩဘယ်လိုအမျိုးအစားကပဲဖြစ်ဖြစ်ပညာတတ်ကြီးပဲဖြစ်ဖြစ်တထေးသားပဲဖြစ်ဖြစ်တောသားပဲဖြစ်ဖြစ်မြို့သားပဲဖြစ်ဖြစ်ဒုစရိုက်ဆယ်ပါးကျွလွန်လို့ရှင်လူရောက်ပဲ။မြတ်စွာဘုရားကိုချင်းတရားနဲ့တတ်မှတ်တယ်နော်။ဘာမှမဆိုင်ဘူး။ကဲလူတယောက်ဟာသူများတဲ့ကိုတတ်ခြင်းကရှောင်းတယ်။သူများဥစ္စာခိုးခြင်းမှရှောင်းတယ်။သူတစ်ပါးသားမယားပြမခြင်းမှရှောင်းတယ်။ကိုချင်းတရားဘယ်တော့မှလိမ်မပြောဘူးမှန်တာပဲပြောတယ်ဘယ်တော့မှခုံးမတိုက်ဘူးတုံးနဲ့တူတက်အောင်သာဟောပြောပေးတယ်ဘယ်တော့မှမဆဲဘူးရှင်းနာတဲ့စကားကိုသာပြောတယ်ဘယ်တော့မှမဟုတ်တန်တရားတွေမပြောဘူးမှန်တာကိုသာပြောတယ်အကျိုးရှိတာကိုသာပြောတယ်သူတော်ဘာပစ္စည်းဥစ္စာကိုလည်းရလိုမှုနဲ့ဘယ်တော့မှမတွေးဘူး သူတစ်ပါးကိုပျက်စီးလွန်မှုနဲ့မနာလိုပြီးတော့ဘယ်တော့မှစိတ်ဆိုးစိတ်မိုက်မထားဘူးကံတန်ဟိအကျိုးကိုလည်းဘယ်တော့မှမငင်းပယ်ဘူးဆိုတဲ့အမြင်မှန်ရှိတယ်ဟောဒီလူဟာဘာမျိုးရိုးပဲဖြစ်ဖြစ်မျိုးသားပဲဖြစ်ဖြစ်ဒေါသပဲဖြစ်ဖြစ် educated ပဲဖြစ်ဖြစ် uneducated ပဲဖြစ်ဖြစ်ဘလို့ယာရုရှိတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ယာရုမဲ့တဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဒီပုဂ္ဂိုလ်ကလူတော်လူကောင်းမြတ်စွာဘုရားဒီတောက်တာမှာဒီလိုပြောတယ်နော်လူတော်လူကောင်းဆန်ဆန်ကဒါပဲရှိကိုချင်းတရားကိုချင်းတရားကောင်းလို့ရှိရင်လူကောင်းကိုချင်းတရားမကောင်းရင်လူမကောင်းဘူးအဲတချို့ကြတော့မဟုတ်လေပတ်ဆန်ရှိသည့်အတွက်ကြောင့်လှုပ်ချင်တာလှုပ်လို့ရတယ်လို့ဖြစ်မဟုတ်ဘူးအဲ့ဒါပြောနော်အဲ့တော့မြတ်စွာဘုရားကဓမ္မောဟိဝတ္တထတိထောဇနေတတမေဒိဋ္ဌိဝဓမ္မေအဘိတံပရာယံသဝတ္တထအာရသော်ဘုရားနဲ့စကားပြောနေတဲ့ပုဂ္ဂိုလ်ဘုရားကဝတ္တထလူလောကမှာဓမ္မသာလင်အမြတ်ဆုံးပဲအခုခေတ်ပဲဖြစ်ဖြစ်နောက်တစ်ခေတ်မှာပဲဖြစ်ဖြစ်ကိုချင်းတရားသာလင်အမြတ်ဆုံးလူရဲ့အဆင့်တန်းဟာကိုချင်းတရားပေါ်မှာတည်တယ်အဲ့တော့ဒီဟာအခြေခံကိုချင်းတရားကောင်းတဲ့လူသားတွေတဲကနေပြီးတော့ဒီအခြေခံကိုချင်းတရားတဲ့အစင့်မြင့်ပြီးတော့ဘာလုပ်နိုင်လေတယ်ချိန်လိုက်မယ်ဆိုရင်အခြေခံကိုချင်းတရားကောင်းပြီးတော့ဒီတဲ့အစင့်မြင့်တာဘာလုပ်လဲဆိုရင်သီလကိုတိုးမြင့်တယ်တမာရီတရားတွေကိုတိုးမြင့်လိုက်တယ်နောက်ဆုံးမှာဘောဓိပက္ခိယတရား38ပါးတတိပ္ပတန်တရားကိုပွားများအထုတ်ခြင်းဖြင့်တတိတရားကိုတိုးပွားစေတယ်။တမ္ပပတန်တရားတွေမိမိခန္ဓာကိုယ်မှာတည်ဆောက်ပေးခြင်းဖြင့်တမ္မဝါယမဆိုတဲ့တရားကိုတိုးပွားစေတယ်။ဘက်ကင်၈ပါးအကျင့်တရားတွေကိုတိုးမြင့်ပြီးတော့တမထဝိပဿနာကျင့်စဉ်တွေကျင့်လို့အစင့်မြင့်တဲ့ကာမတက္ကတာတမ္မဒိဋ္ဌိတွေပို့ပြီးတော့အစင့်မြင့်ပြီးတော့တက္ကရာဒိဋ္ဌိလို့ဆိုတဲ့ခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့မှားယွင်းနေတဲ့အမြင်တစ်ခုကိုဖယ်ရှားလို့သင်္ခါရတရားတွေထာဝရမြဲတယ်ဆိုတဲ့အထင်ချမ်းသာတယ်ဆိုတဲ့အယူအဆသင်္ခါရတရားတွေဟာခိုင်မာတယ်ကိုယ်တိုင်ဖြစ်တယ်လို့ဆိုတဲ့လွဲမှားတဲ့အတွေးတွေအဲ့ဒါတွေအားလုံးကိုအနိစ္စဒုက္ခအနတ္တဆိုတဲ့အသိဉာဏ်နဲ့အားလုံးဖယ်ရှားပြီးတော့ဘောဂိပက္ခိယတရား38ပါးကိုပြီးပြီးပြင်းပြင်းကျင့်သုံးလိုက်လို့နောက်ဆုံးမဲ့အစဉ်စဉ်ဖို့အစဉ်စဉ်နဲ့နောက်ဆုံးမှာယဟန္တာပုဂ္ဂိုလ်ဖြစ်သွားပြီးဘဝတန်ရောစဉ်တွေအလုံးကုန်ပြီးတော့အတွေ့အတာမရှိလွတ်မြောက်သွားတဲ့ပုဂ္ဂိုလ်အဲ့ဒီဓမ္မထီအောင်ဆိုင်ထီသွားလို့ရှိရင်တော့ဒါကလောကမှာအမြတ်ဆုံးပုဂ္ဂိုလ်ပဲလက်ဆောင်ပါအမြတ်ဆုံးပုဂ္ဂိုလ်ဆိုတာဒီပုဂ္ဂိုလ်ခေါ်တယ်ဓမ္မကိုအထွတ်တည်းရအောင်ကျင့်ဆုံးနိုင်တဲ့ပုဂ္ဂိုလ်ဒီအမြတ်ဆုံးပုဂ္ဂိုလ်အဲ့တော့အခြေခံသီလကနေစပြီးတော့တမာတိဆိုတဲ့ကျင့်စဉ်တွေကျင့်မယ်တမာတိကျင့်စဉ်ကနေပြီးတော့တဆင့်ဝိပဿနာပညာဆိုတဲ့ကျင့်စဉ်တွေကိုကျင့်မယ်ကျင့်စဉ်တွေကျင့်သည့်အတွက်ကြောင့်အမှန်ကန်သိမြင်ပြီးတော့ခဏကပြောရတဲ့တဏှာတွေကြောင့်လူတွေကနှိမ့်ကြတာမာနတွေကြောင့်နှိမ့်ကြတာကာမရာဂတွေကြောင့်နှိမ့်ကြတာအဲ့ဒီလူတွေနှိမ့်ချခြင်းရဲ့အကြောင်းဖြစ်တဲ့တဏ္ဍမာနဒိဋ္ဌိစတဲ့ဒီကိလေသာတရားစိုးတွေအလုံးကိုဖယ်ရှားပြီးတော့နောက်ဆုံးမှာဆင်းရဲဆိုတဲ့အတိုင်းအဓိကထားပြီးတော့ကျင့်သုံးကြရမှာကိုချင်းတရားဖြစ်တယ်ကိုချင်းတရားအခြေခံသီလကနေစပြီးတော့ကိုချင်းတရားတွေကျင့်သုံးသွားပြီးတော့နောက်ဆုံးမှာမဂ်ကင်ရှင်းပါအကျင့်တရားကိုကျင့်လို့နိဗ္ဗာန်မဲ့ဖို့ကိုမျက်မှောက်ပြုနိုင်တဲ့အထိကိုချင်းတရားမြင်ပါပြီအတိတရားတွေမြင်ပါပါ